ရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့အမျိုးပြင်းအခြေအနေတွေကိုအမှန်တိုင်းလည်လာပြီးအကြံပေးသွားမယ်လို့အသေးဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်းပင်ခံခုံဝန်ကြီးဌာနကနေပြီးတော့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အရေးကိစ္စတွေကိုဖြေရှင်းဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ဆူရှင်ကိုဖီအာနန်ဦးဆောင်တဲ့ဒီအကြံပေးကော်မရှင်အဖွဲ့ကိုဖွဲ့စည်းလိုက်တာပါဆက်တွေ့မြင်းမြန်းထားတဲ့ VOA သတင်းကမတင်ကြီးလင်းကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်အတွင်းမှာဖြစ်ပျက်နေတဲ့တိမ်မွေးနက်နဲတဲ့အခြေအနေတွေကိုဖြေရှင်းဖို့အတွက်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနကဒီကနေ့ပဲဖွဲ့စည်းလိုက်တာဖြစ်ပါတယ်အကြံပေးကော်မရှင်အနေနဲ့ဗတ်လိုက်မှုမရှိပဲရခိုင်ပြည်နယ်တွင်းကမြေပြင်အခြေအနေတွေကိုတင်ပြအကြံပေးသွားမှာဖြစ်တယ်လို့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ငင်းချမ်းမြတ္တာအဖွဲ့မြန်မာနိုင်ငံဦးဆောင်သူဦးအေးလွင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကအကောင်းဆုံးအခြေရနိုင်မှုတွေကျွန်တော်တို့အချက်အလက်မှန်လေးကျွန်တော်တို့အငင်းမပွားတဲ့တကယ်မြေပြင်မှာရှိနေတော့ဗတ်မလိုက်တော့အချက်အလက်အမှန်လေးကိုဒီလမ်းစဉ်တွေကိုအကောင်းထည့်ပုံမဲ့လူတွေရှိကိုရောက်သွားဖို့အတွက်လုပ်ချင်ပါဒါပေမဲ့တခုတော့ကျွန်တော်နေနေဟိုအမတ်ခံနေတာကကျွန်တော်တို့ပုံတုပ်ကိုမကြိုးစားပါဘူး။မြေပြင်ကလူတွေမပါဝင်ဘူးဆိုတဲ့ကိစ္စကိုကျွန်တော်တို့ကပြောချင်တာမြေပြင်ကလူတွေကတကယ်ထဲထဲဝင်ဝင်အဓိကပါမှာ။သူတို့ရှိကနေပြီးတော့သူတို့ရဲ့အတန်တွေကိုကျွန်တော်တို့ကတကယ်ကြားသိကြားလိုက်တဲ့လူတွေရှိကိုမချွေးမချမ်းဖတ်တောက်ခြင်းမရှိဘဲနဲ့ကြားအောင်လုပ်ပေးမယ
်။အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပဋိပက္ခကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပံ့ပိုးရေးပြည်လဲရင်ကြားစေရေးအခြေခံအဆောက်အုံတွေတည်ဆောက်ပေးရေးပြည်နယ်ဖွံ့ဖြိုးတိုးတက်မှုမြင့်တင်ရေးစတဲ့ကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်ကော်မရှင်အနေနဲ့ Coffee Annan Foundation နဲ့ပူးပေါင်းဆောင်ရွက်မှာဖြစ်ပြီးကော်မရှင်ဥက္ကဋ္ဌအဖြစ်ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းနိုဘယ်ဆုရှင် Coffee Annan ကတာဝန်ယူဆောင်ရွက်မှာဖြစ်ပါတယ်။ရခိုင်ဒေသကအခြေအနေတွေကိုနိုင်ငံတကာအတိုင်းအဝိုင်းကလက်ခံလာဖို့အတွက်ဘက်လိုက်မှုကင်းပြီးအတွေ့အကြုံရင့်ကျက်သူတို့ကိုဦးဆောင်စေတာဖြစ်တယ်လို့ဦးအေးလွင်ကရှင်းပြပါတယ်
။ Coffee Annan ဆိုတာကလည်းပဲအပီပီဆိုင်ရာအရေးခင်မှာတက်တလာရက်များကိုဖြစ်ရှင်းတဲ့အတွေ့အကြုံတွေရှိတယ်။နောက်ပြီးအင်တာရင်ကျက်တဲ့တန်တမာနည်းတူဖြစ်ပါတယ်။အဲ့ဒါအပြင်ကိုသူ့လူမျိုးရောသူ့ဘာသာကရောဗုဒ္ဓဘာသာလည်းမဟုတ်ဘူး၊အစ္စလာမ်လည်းမဟုတ်ဘူး။နောက်ပြီးတော့လူမျိုးကလည်းအာဖရိကတိုက်သားဖြစ်တဲ့အတွက်ကြောင့်ဒီ third party intervention ဆိုတာပေါ့လေ၊ဂျာလူတတိယအုပ်စုကခံပြေးရေးဆိုတဲ့နေရာမှာအများကြီးပဲကျွန်တော်တို့အတုံးဝင်ပါတယ်။နောက်အရေးကြီးဆုံးအချက်ကမြန်မာပြည်ရဲ့ပုံရိပ်ဟာအထူးသဖြင့်ဒီရခိုင်ဒေသနဲ့ပတ်သက်လို့ကမ္ဘာမှာအမျိုးမျိုးအမြင်မျိုးရှိနေတယ်အဲ့ဒီပုံရိပ်စွာကိုကျွန်တော်တို့ပြုပြင်နေလို့ရှိရင်အပြည်ပြည်ဆိုင်ရာကဩဇာညောင်းတဲ့တမာတမရှိတဲ့လူတွေရဲ့အခန့်အလာမပါဘဲနဲ့ဗမာပြည်ရဲ့လူတွေပြောနေတာတွေကိုဘလူးမှယုံကြမှာမဟုတ်ဘူးအရင်ကလည်းပြောခဲ့တယ်ဘလူးမှမယုံပါဘူးအဲ့တော့ယုံကြည်မှုရှိလာအောင်တမာတမရှိတဲ့အဲ့လိုဂျာနီနိုင်ငံသားပုဂ္ဂိုလ်ရဲ့အခန့်အလာအင်မတန်အရေးကြီးပါတယ်မရှိမနေလို့အပ်ပါတယ်
ကော်မရှင်အဖွဲ့ဝင်တွေအဖြစ်မြန်မာနိုင်ငံအမျိုးသားလူအခွင့်အရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမြမြန်မာနိုင်ငံကြက်ချင်ကြီးအသင်းနာယကဒေါက်တာတာလာရွှေမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြတီရာရခိုင်စာပေနဲ့ယဉ်ကျေးမှုအသင်းရန်ကုန်ဥက္ကဋ္ဌတော်စောခင်တင်းတို့နဲ့အတူကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးအကြံပေးဟောင်းဂါဆန်ဆလမ်ဗြိတိန်နိုင်ငံဆိုင်ရာနယ်သာလန်တပ်အမတ်ကြီးဟောင်းလက်တီတီယာဖန်ဒန်အာဆမ်တို့အပါအဝင်မြန်မာနိုင်ငံသား6ဦးနိုင်ငံသားသား3ဦးတို့နဲ့ဖွဲ့စည်းလိုက်တာပါကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုစက်တင်ဘာလဆန်မှာစတင်သွားဖို့ရှိပြီးမြေပြင်အခြေအနေတွေကိုလေ့လာပြီး12လအတွင်းအစီရင်ခံစာတစ်ရက်ထုတ်ပြန်သွားမှာဖြစ်ပါတယ်ရှင်